KNU ကရင်မျိုးသားအစည်းအရုံးတမဟာ6ထိန်းချုပ်ရာနယ်မြေဖြစ်တဲ့မြဝတီခရိုင်၄ကီကောဒေသနဲ့ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့နယ်မြေခံကရင်မျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကြားအရင်ကလောက်ခက်ဆိတ်ဆိတ်တိုက်ပွဲမဖြစ်ပေမဲ့မကြာခဏပြစ်ခတ်မှုတွေကတော့ရှိနေသေးပါစစ်ကောင်စီဘက်ကတော့အမြောက်ကုန်းတွေကနေရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်တောင်ရင်မြင့်နီးကစစ်ဘေးရှောင်တွေဟာနေရာမပြောင်းနိုင်ကြသေးဘူးဆိုပြီးစစ်ဘေးရှောင်ဒုက္ခသည်တွေကိုစားတောက်ရေးအကူအညီပေးနေသူတူကပြောပြပါတယ
်ဒီစစ်ကောင်စီဘက်ကပေါ့နော်ဟိုနေ့တိုင်းသူတို့လက်နက်ကြီးနဲ့ပြစ်တယ်ဆိုတော့အခုဆိုရင်ခက်ဆိတ်ပြစ်လာရှိတယ်နောက်ပြီးတော့နေ့ရောညရောပြစ်တာရှိတယ်ဆိုတော့သူတို့ပြစ်တဲ့နေရာကတော့လေကြီးကောနောက်ပြီးတော့ဒီကြီးမြော်ခီနောက်မနေ့တော့ပြစ်တာဆိုလို့ရှိရင်ဘလူးကြီးရွာဘက်ကလေခွင်းတွေကိုကြာလာရှိတယ်ငါးလုံး၆လုံးပေါ့နော်လက်နက်ကြီးကျွန်တော်ဒီနေ့ပဲအဲဒီခရူးကြီးရာဘကဆူဆောင်နေတော့သွားလာခါသူတို့ကြားတယ်ဆိုတော့မနေ့ကဆိုလို့ရှိရင်တော့ဟို60လောက်မှနဲ့အလုံး30လောက်ရှိတယ်120လောက်မှနဲ့ဆိုလို့ရှိရင်10လောက်ရှိတယ်ဆိုတော့ပြစ်ကြတယ်ပြစ်ကြတဲ့ခါမှဆိုသူတို့ကဇွာတွေကိုဒီရက်ွက်တွေကိုဟိုမှာဒီပြည်သူရှိတဲ့ဘက်ကိုရန်တပ်ပြစ်တဲ့ခါကျတော့ပြည်သူတွေကပြန်နေရဘူးဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတချို့ရွာသားတွေကပြည်ရဲ့ရက်ကသူရောပြန်ပြီးတော့အချိန်မီစနေလာကြတာရှိတယ်ပြန်ကြတဲ့ခါမှတချို့အိမ်တွေမှာဟိုပစ္စည်းတွေမရှိတော့ဘူးဟိုရှူသွားကုန်ကြပြီချိုးကစံနေရစမရှိတော့ဘူးအဲဆိုတာပြေးရတယ
်နေရပြန်ကြတဲ့စစ်ဘေးရှောင်သူတွေဟာဖေဖော်ဝါရီလ17ရက်နေ့မှာတော့တောင်ရင်မြင့်အနီးကိုပြန်ရောက်လာကြတယ်လို့လည်းပြောပြပါတယ
်အဲဆိုတော့နောက်ဒီနေ့နောက်ဆုံးအချိန်ကဘယ်လိုဖြစ်လဲဆိုတဲ့ခါကျတော့ဖလူကြီးရွာသွားမှာပေါ့နော်ဆိုတော့စစ်သားတွေကဒီနေ့အများကြီးစစ်ကောင်စီဘက်ကစစ်သားတွေကအများကြီးရောက်လာတယ်ဆိုတော့မပြန်နိုင်ကြသေးရတဲ့ဆိုင်အခုထပ်ပြီးတော့ဟိုထပ်ပြီးတော့ဟိုရွာထဲမှာနေလို့မရတော့ဘူးဟိုအချိန်ကြီးဟိုပေါ့နော်ဟိုတိုက်ပွဲဖြစ်တဲ့အချိန်ကြီးပဲဒီနေ့နောက်ဆုံးရဆိုလို့ရှိရင်ဖုံးကြီးတွေအားစဒီဘက်ကျွန်တော်တို့ဟိုစစ်ဆောင်နေဘက်နေရာကိုထားရတော့ပါလို့တေးရတယ
်ဖေဖော်ဝါရီလ9ရက်နေ့ကတော့ကရင်မြို့သားစီယုံတပ်မ6ထိန်းချုပ်ရာကော့ကရိတ်ကြိုက်တုံလမ်းပေါ်ရှိကြာရင်တကေးလမ်းပိုင်းဘက်မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလွတ်မြောက်ရေးတပ်တို့တိုက်ပွဲဖြစ်ခဲ့ပါတယ်ပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံတွေဟာဘေးလွရာကိုပြန်ပြီးတော့တိမ်းရှောင်လာခဲ့ရတယ်လို့လည်းဒေသခံတွေကဆိုပါတယ်ကော့ကရိတ်မြို့နယ်တွေကမြို့ဟောင်းကြီးရွာအန်ဖကြီးကြီးရွာဘက်မှာတော့နေအိမ်တွေကိုစစ်ကောင်စီဘက်ကဖောက်ထွင်းဖျက်ဆီးတာတွေလုပ်ထားတဲ့အတွက်နေထိုင်ရင်းနဲ့အစားအသောက်တွေအတွက်အခက်အခဲရှိနေတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကရင်ပြည်နယ်ဒုပလာယာခရိုင်၄ကီကွန်နဲ့မုထရခရိုင်တထုံခရိုင်ညောင်လေးပင်ခရိုင်ဗိထွေခရိုင်တွေဘက်မှာတော့စစ်ကောင်စီတပ်တွေဘက်ကစီရေးလှုပ်ရှားမှုတွေနဲ့ရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်နေမြေအတွင်းစစ်ဘေးရှောင်ဒုက္ခသည်အသက်9000လောက်ထိရှိနေတယ်ဆိုပြီး KNU ကဖေဖော်ဝါရီလ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်။